ဗင်နီဇွဲလားတက်ခံရင်အစုရင်းနဲ့ဆွေးနွေးဖို့နဲ့လွတ်တော်ရွေးကောက်ပွဲကိုအချိန်ဆကျင်းပဖို့အသင့်ရှိနေတဲ့အကြောင်းသမ္မတနီကိုလတ်မာဒူရိုကဒီနေ့ပဲပြောလိုက်ပါတယ်။ဗင်နီဇွဲလားနိုင်ငံအကျိုးအတွက်ပြည်သူဆွေးနွေးဖို့ဆန္ဒရှိတဲ့အကြောင်းရုရှားသတင်းဌာန RIA နဲ့မင်းမြန်ကမှပြောဆိုလိုက်တာပါ။ဒါပေမဲ့လည်းသမ္မတသည်ရွေးချယ်မဲ့ရွေးကောက်ပွဲကတော့2025ခုနှစ်မတိုင်ခင်ကျင်းပမှာမဟုတ်ကြောင်းပြောဆိုခဲ့ပြီးအတိုက်ခံတွေအများစုနဲ့ထိန်းချုပ်ထားတဲ့အမျိုးသားလွတ်တော်ဥက္ကဋ္ဌဝမ်ကွာယီတိုရဲ့တောင်းဆိုချက်ကိုပယ်ချခဲ့ပါတယ်။ပြီးခဲ့တဲ့2018မေလမှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာတိုက်ခံကိုယ်စီအများစုဝင်ဝင်မရတာဓမ္မမောင်ရဲ့လက်ပိတ်မောက်ခဲ့ကြတာကြောင့်မာဒူရိုတချို့ပြန်ယူကောက်ခံခဲ့ရတာဥပဒေနဲ့မညီကြောင်းလွတ်တော်ကကြေညာခဲ့ပြီးတဲ့နောက်လွတ်တော်ဥက္ကဋ္ဌဂွာယီယိုကယာယီသမ္မတဖြစ်ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲကြေညာခဲ့တာပါနက္ခန်တပ်ဖွဲ့တွေလူလူဘက်ကရက်တီလာအောင်ငင်းငင်းချင်းချင်းနဲ့တောက်ဆူဆန္ဒပြပွဲတွေဒီနေ့မိုးလွယ်ပိုင်းမှာနှစ်နာရီကြာကျင်းပသွားဖို့လဲအတိုက်ခံခေါင်းဆောင်ကတိုက်တွန်းထားပါတယ်မရူဦးဆောင်နဲ့ဆွေရှယ်လက်ဆွေရကိုဆန့်ကျင်ပြီးအတိုက်ခံလူရှာမှုကိုပူးပေါင်းလာမဲ့စစ်သားတွေကိုအရေးမြူပဲလူငင်းချမ်းသာဝင်ပေးဖို့လဲကန့်လန့်ထားတာပါမနေ့ကအမေရိကန်ရုပ်သံ CNN နဲ့မြန်မြန်ကမှာတော့ငင်းချမ်းတဲ့အတွင်းကူပြောင်းမှုတွေနဲ့နောက်ဆုံးမှာလွတ်လပ်တဲ့ရေကောက်ပွဲတွေကျင်းပနိုင်မဲ့ခွင့်လန်းတွေရှိနေစေဖြစ်တဲ့အကြောင်းယာယီသမ္မတဖြစ်ကြေညာထားတဲ့ကွာယီယိုကပြောဆိုထားပါတယ်